Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington မြို့တော် VOA American တန်ကနေ2014ခုနှစ်မေလ5ရက်မြန်မာတက္ကသိုလ်1386ခုနှစ်ကစုံလာဇန်9ရက်တနင်္လာနေ့အစည်းအဝေးတွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိ line meter 2432နဲ့40ရုပ်ကနေတိုက်ရိုက်ထုတ်လွှင့်သွားမှာပါရှင်။ကျမအင်ဂျင်နိုင်ပါ
ကျမနနာချမ်းမဒီမနေ့သတင်းတွေကိုကိုရန်နိုင်နဲ့အတူကြီးညာပေးသွားမှာဖြစ်ပါတယ်။ယူကရိန်းနိုင်ငံတောင်ပိုင်းကရဲစခန်းတစ်ခုကိုရုရှားလိုလာသူစစ်သွေးကြွတွေကမနေ့ကဝင်တိုက်ခတ်ကြပြီးတော့ဖမ်းဆီးထားသူတချို့ကိုလွှတ်ပေးခဲ့ပါတယ်။ယေမန်နိုင်ငံတောင်ပိုင်းကပြင်းထန်တဲ့တိုက်ပွဲအတွင်းအယ်ကိုင်ဒါစစ်သွေးကြွတွေလို့တန်တရာရှိသူ39ယောက်ကိုယေမန်စစ်တပ်ကတုတ်တင်နိုင်ခဲ့ပါတယ်။ဒီသတင်းတွေအပါအဝင်တခြားထူးခြားတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုကြေညာပေးသွားမှာဖြစ်ပါတယ်ရှင်
။ကောင်းပါပြီနေနိုင်။မလေးရှားမှာတော့မြန်မာအလုံသမား40ကျော်အဖမ်းခံရတဲ့သတင်းကိုလည်းကြားဖို့ရှိပါတယ်။
တော့တိုင်မားမှာလုံနေတဲ့ day story တွေမှာပေါ့နော်ရောင်းနေတဲ့မြန်မာတွေပါသွားတယ်အတိအကျဝင်သွားတော့စားသောက်ဆိုင်ကိုဝင်သွားတာဟိုလောလောဆယ်တော့ပြန်လွတ်လာတယ်မလွတ်လာဘူးဆိုတဲ့
သတင်းအလုံသမားရေးဆောင်ရွက်နေသူတဦးက VOA ကိုပြောပြသွားတာပါသတင်းစီစဉ်ပြီးမှနှာစင်ရမှာပါရှင်တခါအပတ်စဉ်တင်ပြနေကြမြန်မာဒီမိုကရေစီရေးရာဆွေးနွေးကံမြန်မာပြည်ကပေးစာများအစီအစဉ်ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသက်ချက်စတဲ့အစီအစဉ်တွေကိုလည်းကြားဖို့ရှိပါတယ်ခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်နန္ဒချန်နဲ့ကိုရန်နိုင်တို့ကပြောပြပါအောင်ရှင
်ရာနဲ့ချီတဲ့ရုရှားလိုလားသူစစ်သေးကြွတွေဟာယူကရိန်းနိုင်ငံတောင်ပိုင်းအိုဒက်ဆာမြို့မှာရှိတဲ့ရဲစခန်းကိုတနင်္ဂနွေနေ့ကဝင်တိုက်ခတ်ကြပြီးလွန်ခဲ့တဲ့နှစ်ရက်လောက်ကဖမ်းဆီးထားခဲ့တဲ့တက်ကြွလှုပ်ရှားသူတချို့ကိုလွှတ်ပေးခဲ့ကြပါတယ်။ဆန္ဒပြသူတွေဟာရဲစခန်းဝင်ပေါက်တစ်ခုမှာရှိတဲ့တံခါးတွေကိုထုနဲ့ဖျက်ဆီးပြီးတဲ့နောက်ကိုရောင်ကနေတဆင့်အတင်းဝင်ရောက်ခဲ့ကြတာဖြစ်ပါတယ်။အာဏာပိုင်တွေကတော့ရုရှားလိုလာတဲ့တက်ကြွလှုပ်ရှားသူ42ဦးလောက်သေဆုံးပြီးတော့မီးလောင်မှုဖြစ်ခဲ့တဲ့တောက်ကြနေကပြည်ပခအတွင်းဖမ်းဆီးထားခဲ့တဲ့150တဲက60ကျော်ကိုပြန်လွှတ်ပေးခဲ့ပါတယ်။လူရဲတသန်းရှိတဲ့အဲ့ဒီစိတ်ကမ်းမြို့လေးကိုတွားရောက်လဲပတ်ခဲ့တဲ့ယူကရိန်းဝန်ကြီးချုပ်အဆန်နီယက်ဆန်ယူကာရောအခုနောက်ဆုံးအိုဒက်ဆာမြို့မှာမြို့အပဝင်နိုင်ငံအရှေ့ပိုင်းကထိတ်တိုက်ရင်ဆိုင်မှုတွေဖြစ်အောင်ဖန်တီးပြီးတော့ယူကရိန်းနိုင်ငံကိုဖျက်ဆီးဖို့ရုရှားကကြိုးပမ်းနေတယ်လို့ပြောကြခဲ့ပါတယ်။ဒါ့အပြင်ရုရှားအစိုးရဟာယူကရိန်းယာယီအစိုးရကိုဆန့်ကျင်ပြီးတော့စနစ်တကျအကွက်ချပြီးလှုံ့ဆော်နေတယ်လို့လည်းဆွဆွဲခဲ့ပါတယ်
။ Уничтожение страны и раскол страны это российский план. Одесса держалась 2 месяца, пока они сюда не отправили ещё больше.
ယူကရိန်းနိုင်ငံကိုဖျက်ဆီးဖို့နဲ့အစိတ်စိတ်အမွှာမွှာကွဲအောင်ရုရှားကအစီအစဉ်ချလှုံ့ဆော်နေတယ်။ပြဿနာတွေကြီးထွားအောင်ရုရှားကသူ့လူတွေကိုထတ်ဆေလွတ်ခဲ့တဲ့အချိန်အထိကိုအိုဒက်ဆာမြို့ကိုတည်ငြိမ်အောင်2လလောက်ထိန်းထားခဲ့ရတယ်။အိုဒက်ဆာဟာရုရှားအတွက်အရေးပါတယ်ဆိုပေမဲ့လည်းအိုဒက်ဆာဟာယူကရိန်းမြို့ယူကရိန်းနိုင်ငံပိုင်ယူကရိန်းလူထုဖြစ်နေတဲ့အတွက်ယူကရိန်းအတွက်ပို့ပြီးတော့တောင်တန်ဖိုးထားတဲ့အကြောင်းဝန်ကြီးချုပ်ကပြောကြားသွားတာပါရုရှားအစိုးရကတော့ဒေသခံရုရှားစကားပြောယူကရိန်းလူမျိုးတွေစီကနေအကူအညီတောင်းတဲ့ဖုန်းတွေထောင်ပေါင်းများစွာရရှိနေတယ်လို့ပြောဆိုနေပေမဲ့လည်းယူကရိန်းအစိုးရကတော့နိုင်ငံအရှေ့ပိုင်းကရုရှားလိုလားသူခွတ်ထွက်ရေးသမားတွေအပေါ်စစ်စင်ရေးတွေနဲ့ဆက်ပြီးတော့ဖိအားပေးသွားမှာဖြစ်တယ်လို့ပြောဆိုထားပါတယ်
နိုင်ဂျီးရီးယားနိုင်ငံမှာပြီးခဲ့လာတော့ကအစ္စလာမစ်စစ်သွေးကြွတွေလို့တန်တရားရှိရတဲ့သူတွေရဲ့ပြန်ပြီးဆွဲတာကိုခံလိုက်ရတဲ့ကျောင်းသူ200ကျော်ကိုပြန်လွတ်လာအောင်လုပ်နိုင်သမျှလုပ်သွားကြဖို့နိုင်ဂျီးရီးယားသမ္မတကုတ်လတ်ဂျော်နသန်ကနိုင်ငံရဲ့ထိတ်တန့်လုံခြုံရေးတာဝန်ရှိသူတွေကိုအမိန့်ပေးလိုက်ပါတယ်။အဲ့ဒီကျောင်းသူလေးတွေဘယ်နေရာမှာပဲဖြစ်ဖြစ်သူတို့အနေနဲ့ကယ်နိုင်အောင်လုပ်သွားမယ်လို့သမ္မတဂျော်နသန်ကရုပ်မြင်သံကြားကနေတနင်္ဂနွေနေ့မှာကတိပေးသွားခဲ့ပါတယ်။အမရဂျော်နသန်ကဒီချိန်ဟာခံရခက်ပြီးတော့စိတ်ဆင်းရဲစရာကောင်းတဲ့အချိန်ဖြစ်တယ်လို့ပြောကြလိုက်ပြီးမိဘအုပ်ထင်းသူတွေဒေသခံလူမှုအတိုင်းအဝိုင်းတွေအနေနဲ့ကယ်ဆယ်ရေးလုပ်ငန်းမှာပူးပေါင်းဆောင်ရွက်ကြဖို့လည်းသူကပန်ကြားလိုက်ပါတယ်။အခုလိုဖမ်းဆီးခေါ်ဆောင်သွားတာဟာအစ္စလာမစ်စစ်သွေးကြောဘူကူဟာရမ်အဖွဲ့ရဲ့လက်ချက်ဖြစ်တယ်လို့ပြစ်တင်နေကြပေမဲ့လည်းဘူကူဟာရမ်အဖွဲ့ကတော့သူတို့လက်ချက်ဖြစ်တယ်လို့ဝန်ခံပြောဆိုထားခြင်းမရှိပါဘူး။ဖန်ခံထားတဲ့သူတွေတက်ကတချို့ကိုကင်မရွန်နဲ့ချက်နိုင်ငံတွေကိုပို့လိုက်ပြီးလို့ယူဆကြောင်းဒေသခံအာဏာပိုင်တွေကလည်းပြောပါတယ်ခင်ဗျာ။
ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံတည်ငြိမ်ရေးနဲ့ဒီမိုကရေစီတည်ဆောက်ရေးကြိုးပမ်းဖို့အမေရိကန်ပြည်ထောင်စုကအကူအညီပေးမယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြောဆိုလိုက်ပါတယ်။လာမယ့်ရွေးကောက်ပွဲမှာပွင့်လင်းမြင်သာမှုနဲ့ယုံကြည်အားထားရမှုရှိဖို့အမေရိကန်ကကွန်ဂိုကိုအမေရိကန်ဒေါ်လာတန်30အကူအညီပေးမယ်လို့နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြောဆိုလိုက်တာပါ။ဒါပေမဲ့ကွန်ဂိုသမ္မတဂျိုးဆက်ကဘယ်လာအနေနဲ့လက်ရှိတပ်တန်းအကုန်မှာယာရုကနေထွက်ပေးဖို့အမေရိကန်ကလိုလားပါတယ်။ဝင်ကြီးကယ်ရီက ကင်ရှားဆာမှာတနင်္ဂနွေနေ့ကကွန်ဂိုတမရနဲ့တီးတန့်တွေ့ဆုံပြီးတော့တမရအနေနဲ့အခြေခံဥပဒေကိုလိုက်နာဖို့တိုက်တွန်းခဲ့ပါတယ်။ကွန်ဂိုအခြေခံဥပဒေအရ2016ခုနှစ်မှာတတိယတမရသက်တမ်းအတွဲရွေးကောက်ပွဲဝင်ခွင့်မရှိပါဘူး။ဒါပေမဲ့ဒီအချက်ကိုကွန်ဂိုတမရအနေနဲ့သဘောတူမတူဆိုတာအခုထိရှင်းရှင်းလင်းလင်းမသိရသေးပါဘူး။ကွန်ဂိုတမရအနေနဲ့အရှိကီဘူးပြည်နယ်မှာလူနည်းစုစစ်သွေးကြွလက်နက်ကင်တွေကိုနှိမ်နှင်းဖို့လိုပြီးအဲ့ဒီဒေသကလူနေမှုအဆင့်တိုးမြင့်ဖို့အတွက်တမရအိုဘားမားအစိုးရအဖွဲ့ကအကူအညီပေးသွားဖို့ရှိတယ်လို့လည်းဝန်ကြီးကယ်ရီကပြောဆိုခဲ့ပါတယ်
။ဆီးရီးယားနိုင်ငံမှာပြီးခဲ့တဲ့ရက်ပိုင်းအတွင်းပြိုင်ဘက်သဘုံတပ်ဖွဲ့တွေကြားတိုက်ပွဲတွေပြင်းထန်ဖြစ်ပွားခဲ့တာကြောင့်သဘုံတပ်ဖွဲ့ဝင်60လောက်တည်ဆုံသွားခဲ့ပြီးထောင်ပေါင်းများစွာသူတို့ရဲ့အိမ်တွေကိုစွန့်ခွာထွက်ပြေးခဲ့ရတယ်လို့ဆီးရီးယားလူခွင့်ဆောင်ကြည့်နေတဲ့အဖွဲ့ကပြောပါတယ်။ISIL သဘုံအဖွဲ့နဲ့ Nusra တပ်ဦးအဖွဲ့တို့ဟာဆီးရီးယားအစိုးရတပ်တွေစီကနေပြန်လည်သိမ်းယူခဲ့တဲ့နယ်မြေထိန်းချုပ်ဖို့နဲ့ပတ်သက်ပြီးတော့တိုက်ပွဲတွေဖြစ်ပွားခဲ့တာလို့ဗြိတိန်ခြေစိုက်ဆီးရီးယားလူခွင့်ရေးအဖွဲ့ကပြောပါတယ်။ပြီးခဲ့တဲ့၄ရက်အတွင်းတိုက်ပွဲတွေဖြစ်ပွားခဲ့တာကြောင့်သဘုံတပ်သား62ယောက်တည်ဆုံးပြီးရေနံထွက်တဲ့ Del Azor ပြည်နယ်ကမြို့နှစ်ခုကအရသားတွေလည်းအိုးအိမ်ပြစ်ထွက်ပြေးခဲ့ရတယ်လို့ဆိုပါတယ်။အီရန်ရဲ့ဇာတ်နဲ့ထိဆက်နေတဲ့အဲ့ဒီပြည်နယ်အတွင်းမဟာဗျူဟာကျတဲ့နေရာတွေနဲ့ပတ်သက်ပြီးတော့သဘုံအဖွဲ့နှစ်ဖွဲ့ဟာပြဿနာတွေအကြိမ်ကြိမ်ဖြစ်ခဲ့တာပါ။တောက်ကြနေတုန်းကတော့သဘုံအဖွဲ့တွေကသူတို့ကိုဒီနေရာကနေအန်ဒီရဲ့မပေးဘဲထွက်ခွာခွင့်ပေးမယ်ဆိုရင် Homs မြို့ကနေစုပ်ပေးမယ်လို့သဘောတူခဲ့တာကိုအကောင့်ထဲဖော်ဖို့လဲလုပ်နေကြပြီဖြစ်ပါတယ်။ Syria ပြည်နယ်ဆက်တွင်တည်ဆုံသူအရေတွက်ဟာ3000ခွဲထပ်မင်းရှိသွားပြီဖြစ်ပါတယ်ခင်ဗျာ။
ဒီ American တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6:00ကနေ9:00အထိ9မီတာ24 kHz 12.23 9မီတာ32 kHz 9325 9မီတာ39 kHz 9525တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA ကနေတနင်္လာနေ့မနက်ခင်းသတင်းတွေကိုဆက်ပြီးတော့ကြေညာနေပါတယ်။ယေမင်နိုင်ငံတောင်ပိုင်းကပြင်းထန်တဲ့တိုက်ပွဲအတွင်းအယ်ကိုင်ဒါစစ်သွေးကြွတွေလို့မသိငါသူ38ယောက်ကိုယေမင်စစ်တပ်ကတုတ်တင်နိုင်ခဲ့တယ်လို့တာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်။အပြန်နဲ့ရှာဘွာပြည်နယ်တောင်ပိုင်းကနေဒီအယ်ကိုင်ဒါစစ်သွေးကြွတွေကိုတိုက်ထုတ်ပစ်ဖို့ကြိုးပမ်းတဲ့ရဲပေါင်းများစွာစစ်ဆင်ရေးအတွင်းမေဖာမြို့မှာညလုံးပေါက်ဖြစ်ခဲ့တဲ့တိုက်ပွဲတွေနဲ့လေကြောင်းပစ်ခတ်မှုအတွင်းမှာသူတို့တွေသေဆုံးသွားခဲ့တာဖြစ်တယ်လို့ကာကွယ်ရေးဝန်ကြီးဌာနကပြောဆိုခဲ့ပါတယ်။အခုတည်ဆုံသွားသူတွေထဲမှာဆော်ဒီအာဖဂန်ဆိုမာလီချီချန်နဲ့တခြားလူမျိုးတွေပါဝင်ကြတယ်လို့ယေမန်စစ်တပ်ကလာတဲ့သတင်းကိုကိုးကားပြီးတော့ယေမန်နိုင်ငံခြေစိုက်ဆာဘာသတင်းဌာနကနေဖော်ပြထားပါတယ်။အယ်ကိုင်ဒါစစ်သွေးကြွထိပ်ပိုင်းကောင်းဆောင်တဦးဖြစ်တဲ့ချီချန်လူမျိုးအဘူအစ္စလမ်အယ်ရှာရှနီဟာအပြန်မှာဖြစ်တဲ့ဒီတိုက်ပွဲအတွင်းတည်ဆုံသွားခဲ့တယ်လို့ယေမန်အစိုးရကစနေနေ့မှာပြောဆိုခဲ့ပါတယ်။
လီဗျားပါလီမန်မှာအငင်းပွားစရာမဲပေးခဲ့ကြပြီးတဲ့နောက်မှာတော့ဝန်ကြီးချုပ်တစ်ကိုကျန်းသက်စာချိန်ဆိုလိုက်ပြီးဖြစ်ပါတယ်။ပါလီမန်မှာအခြေအနေတွေရှုပ်ရှုပ်ထွေးထွေးဖြစ်ခဲ့ပြီးတဲ့နောက်အသက်42နှစ်အရွယ်စီးပွားရေးလုပ်ငန်းရှင်တဦးဖြစ်တဲ့အာမက်မတ်တက်ခါတနင်္ဂနွေနေ့မှာကျန်းသက်စာချိန်ဆိုခဲ့တာဖြစ်ပါတယ်။မတ်တက်ကိုလွတ်တော်အမတ်133ဦးကထောက်ခံခဲ့ပါတယ်။ဒါဟာအနိုင်ရဖို့လိုအပ်နေတဲ့မဲ120ထက်ယောနေနေတာပါ။ဒုတိယအကြိမ်ထပ်ပြီးမဲပေးကြတဲ့အချိန်မှာတော့နောက်ထပ်လွတ်တော်အမတ်ရှီဦးကသူ့ကိုမဲပေးခဲ့တာကြောင့်သူဟာပြိုင်ဘက်ဖြစ်တဲ့သိပ္ပံပါမောက္ခအိုမာအယ်ဟာစီကိုအနိုင်ရခဲ့တာဖြစ်တယ်လို့သတင်းတွေကဆိုပါတယ်။မစ္စတာမတ်တစ်ဟာအခုလအစောပိုင်းကဝန်ကြီးချုပ်ယာဒူကနေနှုတ်ထွက်သွားတဲ့အဗ်ဒူလာအယ်တာနီနေရာမှာအစားဝတ်မှလည်းဖြစ်ပါတယ်ခင်ဗျာ
။တောင်ကိုရီးယားသမ္မတပတ်ကွန်ဟဲကပြီးခဲ့တဲ့လကနစ်မြုပ်သွားခဲ့တဲ့ခီးသည်တင်တင်မော်တွေပါသွားခဲ့ကြသူတွေရဲ့မိသားစုတွေနဲ့တွေ့ဆုံပြီးတော့ဒီဖြစ်ဆိုးအတွက်တာဝန်ရှိသူတွေကိုပြင်းပြင်းထန်ထန်အပြစ်ပေးအရေးယူမှုတွေလုပ်သွားမယ်လို့ကတိပေးခဲ့ပါတယ်။သင်္ဘောနှမြုပ်ခဲ့တဲ့နေရာနီးကဂျင်ဒိုစိတ်ကမ်းမှာစောင့်နေသူတွေကိုပြီးခဲ့တဲ့စနေနေ့ကတွားရောက်တွေ့ဆုံပြီးတော့ဒီမိသားစုတွေရဲ့စိတ်ထဲမှာဘလို့ခံစားနေရမလဲဆိုတာတွေးရင်သူစိတ်ထိခိုက်ရပါတယ်လို့တောင်ကိုရီးယားသမ္မတကပြောဆိုခဲ့ပါတယ်။သင်္ဘောနှမြုပ်တဲ့နေရာမှာကယ်ဆယ်ရရှိသူ154ယောက်ရှိခဲ့ပေမဲ့244ယောက်သေဆုံးပြီးတော့အခုချိန်ထိ58ယောက်ပျောက်ဆုံးနေဆဲဖြစ်ပါတယ်။ခရီးသည်ပေါင်း456ယောက်ကိုတင်ဆောင်လာတဲ့ဆွေဝါသင်္ဘောဟာဧပြီလ16ရက်နေ့ကနစ်မြုပ်ခဲ့တာဖြစ်ပြီးတော့ဒီခီးတဲ့တွေက325ယောက်ကတော့အနောက်တောင်ပိုင်းဂျေဂျူးကျွန်းစီကိုလေလာရေးခီးထွက်ခွာလာတဲ့အထက်တန်းကျောင်းသူကျောင်းသားလေးတွေဖြစ်ကြပါတယ်
။တရုတ်ဝန်ကြီးချုပ်လီကီချန်းဟာသူ့ရဲ့အာဖရိက၄နိုင်ငံခီးစဉ်အတွက်ပထမဆုံးဖြစ်တဲ့အီသီယိုးပီးယားနိုင်ငံကိုတနင်္ဂနွေနေ့မှာရောက်ရှိခဲ့ပါတယ်။မစ္စတာလီဟာအီသီယိုးပီးယားဝန်ကြီးချုပ်နဲ့သမ္မတတို့အပါအဝင်အီသီယိုးပီးယားခေါင်းဆောင်တွေနဲ့တွေ့ဆုံမှုရှိတယ်လို့တရုတ်စိုးရပိုင်းရှင်ဟွာသတင်းအေဂျင်စီကပြောပါတယ်။ဒါပြင်ဝန်ကြီးချုပ်လီဟာတရုတ်နဲ့အီသီယိုးပီးယားစီးပွားရေးလုပ်ငန်းရှင်တွေနဲ့တွေ့ဆုံပြီးကုန်သွယ်ပူးပေါင်းဆောင်ရွက်မှုတွေကိုဆွေးနွေးပြောဆိုသွားမှာဖြစ်ပါတယ်။ ဒါပြင်အီသီယိုးပီးယားနိုင်ငံကိုရောက်ရှိနေစဉ်အတွင်းတရုတ်ဝန်ကြီးချုပ်ဟာအာဖရိကသမဂ္ဂရုံးချုပ်ကိုတွေ့ရောက်ပြီးတော့မိန့်ခွန်းပြောကြားဖို့လည်းရှိပါတယ်ခင်ဗျာ
။အဲရလက်မှာဆယ်စုနှစ်နဲ့ချီဖြစ်ခဲ့တဲ့နိုင်ငံရေးနဲ့ဘာသာရေးအကြမ်းဖက်မှုတွေအတွင်းဗြိတိသျှစစ်တပ်အတွက်သရှုပ်လုပ်ပေးခဲ့သူလို့တန်တရားရှိခံရသူဆယ်ဦးတည်းကမုတ်ဆိုးမကလေးမေတယောက်ကို1982ခုနှစ်ကတပ်ဖြတ်ခဲ့မှုနဲ့ပတ်သက်ပြီးတော့စင်ဖင်ကောင်းဆောင်ဂယ်ရီအဒမ်စ်ကိုမြောက်အိုင်ယာလန်ရဲတွေက9ရက်ကြာစစ်ဆေးမေးမြန်းပြီးတဲ့နောက်ပြန်လွတ်ပေးလိုက်ပါတယ်။အသက်65နှစ်အရွယ်ရှိပြီးဖြစ်တဲ့မစ္စတာအဒမ်စ်ကိုမေးမြန်းခဲ့ပြီးတဲ့ဒါတွေနဲ့ပတ်သက်ပြီးတော့အစီရင်ခံစာကိုတော့မြောက်အိုင်ယာလန်အစိုးရတရားလိုရှေ့နေရုံးကိုပေးပို့ခဲ့ပြီးဖြစ်တယ်လို့ရဲတွေကပြောပါတယ်။တနင်္လာနေ့နနက်ခင်းသတင်းအစီအစဉ်ကိုမနန္ဒာချန်နယ်ကိုရန်နိုင်တို့ကတင်ပြခဲ့တာပါရှင်။အခုတော့မြန်မာလူ့သမားတွေနဲ့ပတ်သက်တဲ့သတင်းလွှာတစ်ပုဒ်ကိုပြောပြမှာပါ။တရားမဝင်နိုင်ငံသားလူ့သမားတွေရှင်းလင်းဖို့ပြီးခဲ့တဲ့လပိုင်းကစပြီးတော့မလေးရှားအစိုးရကစီမံချက်ချဆောင်ရွက်လာရမှာစနေနေ့ညနေပိုင်းအချိန်ကွာလာလမ်ပူမြို့စင်ဂျေဘုံကစားတောက်ဆိုင်တန်းမှာဝင်ရောက်ဖမ်းဆီးမှုတွေရှိခဲ့ပြီးမြန်မာရွှေပြောင်းအလုပ်သမား40ကျော်အဖမ်းခံလိုက်ရပါတယ်။ကိုညံဝင်းအောင်ကအသေးစိတ်ပြောပြမှာပါရှင်။
ကွာလာလမ်ပူမြို့နယ်12မိုင်အကွာဖူချောင်းအရက်ဒေသမှာရှိတဲ့ Tesco Supermarket နာကညနေပိုင်းဖွင့်တဲ့စားသောက်ဆိုင်တန်းကိုမလေးရှားရဲနဲ့လာဝကအင်အားစုတွေကရှောင်းနှခင်ဝင်ရောက်စစ်ဆေးရင်းမြန်မာနိုင်ငံသားတွေနဲ့အခြားနိုင်ငံသားအလို့သမားတွေကိုစနေနေ့ညသကောင်းရံအချိန်မှာဖမ်းဆီးသွားခဲ့တာဖြစ်ပါတယ်။အဖမ်းဆီးခံရသူတွေထဲမှာမြန်မာနိုင်ငံသားအလို့သမား40ကျော်ပါသွားတယ်လို့အလို့သမားရေးကူညီဆောင်ရွက်နေတဲ့ကိုလက်က VOA ကိုပြောပါတယ
်။ည12နာရီခွဲမှာ Immigration နဲ့ရဲတွေလာဖမ်းသွားတယ်လာဖမ်းရတဲ့အကြောင်းရင်းကတော့သူ operation လုပ်တာပေါ့အဲ့ဒီအထဲမှာကျွန်တော်တိုင်မားမှာလုပ်နေတဲ့ base store လေးတွေမှာပေါ့နော်ရောင်းနေတဲ့မြန်မာတွေပါသွားတယ်အဓိကဝင်သွားတော့စားသောက်ဆိုင်ကိုဝင်သွားတာဟိုလောလောဆယ်တော့ပြန်လွတ်လာတယ်မလွတ်လာဘူးဆိုတော့တရင်ကတော့ကျွန်တော်တို့ပြန်မရသေးဘူး။ကမ္ဘာကြီးဘလောက်လောက်ပါမလဲဆိုတော့မြန်မာကတော့40 50လောက်တော့ပါမယ်မြန်မာ။ဘာလို့လဲဆိုတော့မြန်မာတွေစီတဲ့နေရာတွေပဲ။တိုင်းသားတွေပေါ့ဗျာအလုံးရှိကြတယ်
အပန်းစီခံရသူတွေရဲ့နောက်ဆုံးအခြေအနေကိုတော့မသိရသေးပါဘူး။သူတို့ရင်ဆိုင်ရမယ့်အခြေအနေတွေနဲ့ပတ်သက်ပြီးကုလကပြောပြပါတယ
်။ဘာတွေဆက်ဖြစ်နိုင်လဲဆိုတော့ UNHCR ကအတုကင်ထားတဲ့လူတွေကတော့လောလောဆယ်ခြေနေကိုသွားရမယ်။ထောင်သုံးလားကြမယ်။အသိဉာဏ်ပိုင်းလည်းပါမယ်အဲဒီမှာ။တချို့ကတော့ဘာမှမရှိဘူးဆိုလို့ရှိရင်တော့တေချာဘောက်ကတော့သူက3လနဲ့ချိန်တန်ပါသွားပြီ။ဒါကတော့တောင်းစုမဲ့ဘာမှမရှိတဲ့လူတွေအတွက်ကတော့အခြေအနေတော်တော်ဆိုးပါတယ်။ဒီ hari အားလုံးကိုမြန်မာတိုင်းရုံးအနေနဲ့သူတို့ကိုစီစစ်ပြီးတော့မှကူညီပေးမယ်ဆိုလို့ရှိရင်တော့သူတို့အတွက်ပြောလိုက်ချက်နည်းနည်းရှိတာပေါ့ဗျာ
အဖမ်းစီကံမြန်မာရွှေပြောင်းအလို့သမားအရေးနဲ့ပတ်သက်လို့မြန်မာတိုင်းရုံးဘက်ကဆောင်ရွက်ပေးတဲ့အနေအထားကိုကိုလက်ကရှင်းပြပါတယ
်ဖမ်းသွားပြီးတဲ့အခြေအနေမျိုးမှာတော့သူတို့ CI ထုတ်ပေးတယ်ဒါကလည်းအပြင်အလူတွေလိုက်ပြီးလုပ်မှာပါသူတို့နဲ့ပတ်သက်ရပတ်သက်ကြောင်းဆွေမျိုးတိုင်းဝိုင်းတွေကလိုက်လုပ်ပြီး CI တော့ရှောက်ပေးတာတို့ဘာတို့ကိစ္စတွေအားလုံးလုပ်ပေးမှာပဲသူတို့လုပ်ပေးနိုင်တဲ့အတိုင်းသာရှိပါတယ်ဒီမှာအလုတ်သမားဒီမှာရှိနေတဲ့အလုတ်သမားတွေကိစ္စနဲ့ပတ်သက်ပြီးတော့ဟိုဘယ်လိုကောင်းမလဲတာဝန်ယူခြင်းက90ရာခိုင်နှုန်းတော့မရှိပါဘူးဗျာဟိုတိုင်ရုံးကတာဝန်ယူတော့ပြောတာကျွန်တော်တို့ဒီနိုင်ငံမှာကလောလောဆယ်ကပညာတတ်မတတ်တဲ့ဒီလောက်ကိုပုံမှန်အားဖြင့်3000လောက်ရှာလို့ရတယ်ဘာမှဒီမှာမရမယ့်အတူတူကတော့သူကဒီမှာအဲ့ဒါလေးကိုခံစားပြီးတော့ဒီလိုစိတ်မကြီးလုပ်နေကြတာပ
ါမြန်မာတန်ရုံးရဲ့သဘောထားကိုသိနိုင်ဖို့ VOA ကဆက်သွယ်ပေးမယ်ရုံးပိတ်ရဖြစ်နေတာကြောင့်အဆက်အသွယ်မရခဲ့ပါဘူးမလေးရှားအစိုးရကတရားမဝင်အလို့သမားတွေမိမိနိုင်ငံပြန်ကြဖို့နဲ့မပြန်မဲရှာဖွေတွေ့ရှိခဲ့ရင်ဖမ်းဆီးအရေးယူမယ်လို့ဒီနှစ်စံပိုင်းကလေးကကြေညာထားတာပါဒါပေမဲ့လည်းမလေးရှားခရီးသည်တင်လေရင်ပျောက်ဆုံးသွားခြင်းကဆလို့ရွှေပြောင်းအလို့သမားတွေရှာဖွေဖမ်းဆီးမှုခိတရက်တန့်သွားခဲ့ပြီးအခုရက်ပိုင်းတွေမှာအဖမ်းဆီးတွေပြန်ပေါ်လာတာဖြစ်ပါတယ်အလို့ပွဲစားတွေကတဆင့် calling ဆိုတဲ့အစီအစဉ်နဲ့မလေးရှားနိုင်ငံမှာလာရောက်အလို့လုပ်နေသူမြန်မာနိုင်ငံသားတသိန်းခွဲဝန်းကျင်လောက်ရှိပြီးတရားဝင်ရောတရားမဝင်ပါအလုံးစုစုပေါင်းမြန်မာနိုင်ငံသား3သိန်းနီးပါးလောက်မလေးရှားနိုင်ငံမှာအလုပ်လုပ်နေကြတယ်လို့လူအခွင့်အရေးလှုပ်ရှားသူတွေကခန့်မှန်းထားကြပါတယ်ခင်ဗျာ
ပေါ်ရရှင်များရှင်မြန်မာနိုင်ငံလွတ်တော်မှာရေးဆွဲအတီးပြုတ်ဖို့ကြိုးပမ်းနေတဲ့အမျိုးသားပညာရေးဥပဒေကနေကျောင်းသူကျောင်းသားတွေရဲ့အခွင့်အရေးတွေပိုပြီးတော့ရရှိလာနိုင်မယ်။ပညာရေးစနစ်ပုံမှုလွတ်လပ်ပြီးတော့ခင့်မီလာနိုင်မယ်လို့သောတာရှင်တွေယူဆကြပါသလား။ဒါနဲ့ပတ်သက်ပြီးအင်္ဂါနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြဖို့ရှိပါတယ်။ဒီအစီအစဉ်မှာပါဝင်ဆွေးနွေးလို့တဲ့သောတာရှင်တွေအနေနဲ့မိမိတို့ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဒါမှမဟုတ်မိမိတို့ဆွေးနွေးလို့တဲ့မေးမြန်းလို့တဲ့အကြောင်းအရာတွေကိုစာနဲ့ဖြစ်စေအသံဖိုင်နဲ့ဖြစ်စေကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က 232-382-994 ဖြစ်ပြီးတော့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ်သောတာရှင်တွေကိုကြိုဆိုပါတယ်ရှင
်။အခုဆက်လက်တင်ဆက်မယ့်မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်မှာတော့YSPS Yangon School of Political Science လို့ခေါ်တဲ့မြန်မာနိုင်ငံရန်ကုန်နိုင်ငံရေးသိပ္ပံအကြောင်းကိုနိုင်ငံတကာစံချိန်မီတင်ကြားလေ့လာရေးဌာနကြီးတစ်ခုဖြစ်အောင်ရည်ရွယ်ကြိုးစားနေပါတယ်လို့ဒီအကြောင်းကိုစတင်ထူထောင်လာခဲ့သူတူဖြစ်တဲ့နိုင်ငံရေးအကျဉ်းသားဟောင်းဦးမြတ်သူကပြောဆိုတဲ့အကြောင်းတင်ပြမှာပါ VOA Editor ဦးသားညွန့်ဦးကနေရန်ကုန်ရုံးခွဲမှာတွေ့ဆုံမေးမြန်းထားပါတယ်ရှင်
YSPS လို့ခေါ်တဲ့မြန်မာနိုင်ငံရန်ကုန်နိုင်ငံရေးသိပ္ပံအကြောင်းကိုနိုင်ငံတကာစံချိန်မီတင်ကြားလေ့လာရေးဌာနကြီးတစ်ခုဖြစ်အောင်ရည်ရွယ်ကြိုးစားနေပါတယ်လို့ဒီအကြောင်းကိုစတင်ထူထောင်ခဲ့သူတူဖြစ်တဲ့နိုင်ငံရေးအကျဉ်းသားဟောင်းဦးမြတ်သူကပြောပါတယ်။ VOA Editor ဦးသညုံကတွေ့ဆုံမေးမြန်းထားတာ
ပါ။ဦးမြတ်သူကျွန်တော်တို့ VOA ကလာပြီးတော့ဒီမေးမြန်းတာအခုလိုလက်ခံပြချပေးရရှိသူအများကြီးတင်ပါတယ်။ကျွန်တော်အရင်ဆုံးမေးချင်တာကဒီ YSPS ပေါ့နော်ရန်ကုန်ဒီနိုင်ငံရေးသိပ္ပံအကြောင်းစပြီးတော့တီထောင်ပြစ်တဲ့စိတ်ကူးပေါ့နော်ကိုမြတ်သူကလည်းဒီအကြောင်းစပြီးတော့ဖွဲ့စည်းတဲ့အထက်မှာပထမဆုံးဥဆောင်ကမ္မကထာပြုလက်လူတယောက်လည်းဖြစ်တဲ့အခါကျတော့ဘာလို့စိတ်ကူးမျိုးနဲ့စပြီးတော့အကြောင်းတည်မိရတာ
ကျွန်တော်ထောင်ထဲမှာရှိတယ်ရှိကြတဲ့ဒီစိတ်ကူးပေါ်ခဲ့တာပေါ့နော်ဈေးထဲမှာနိုင်ငံရေးအကျဉ်းသားတွေလည်းတွေ့တယ်ဟိုတော်တော်များများဒီနိုင်ငံရေးသိပ္ပံဆိုတော့သိစနစ်တကျလေ့လာသင်ကြားခွင့်မရတော့တချို့အခြေခံ concept လေးတွေသိအားနေတာတွေ့ရတယ်ဟိုဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့တိုင်းပြည်မှာနှစ်ပေါင်း60လောက်ကဒီနိုင်ငံရေးသိပ္ပံဆိုတာဘယ်သူမှတင်ကြခွင့်မရခဲ့ဘူး။ဒါအဲ့ဒါကြောင့်မို့ဒီလိုအခြေအနေဖြစ်နေတာပေါ့နော်။အဲ့တော့ကျွန်တော်ထောင်အောင်ထွက်လာတဲ့အခါမှာကျွန်တော်ဒီတခြားကျွန်တော်လုပ်ဖက်ကမှတင်ကြခြင်းတွေရှိတယ်။သူတို့ကလည်းအကုန်လုံးဒီလိုနိုင်ငံရေးသိပ္ပံအကြောင်းအကြောင်းထောင်ဖို့စိတ်ကူးတူနေတာကိုတွေ့ရတယ်ပေါ့နော်။အဲ့တော့ကျွန်တော်တို့စုစုပေါင်း17ယောက်လောက်ကဒါကိုစုပေါင်းတော့မှဒီနိုင်ငံရေးသိပ္ပံအကြောင်းစပြီးထောင်ခဲ့တာ။အ
ဲ့တော့စပြီးတော့လုတ်တက်ဆင်မှာတင်မဲ့ဆရာအစားပေါ့လူရင်းမြစ်ကောနောက်ထောက်ပံ့ရေးပစ္စည်းရောဘယ်လိုမျိုးစပြီးတော့လုပ်ခဲ့ကြရလဲ။
ကျွန်တော်ခုကကိုလုတ်ခဲ့ရတာပေါ့ဗျာဘယ်အထောက်ပံ့မှာကျွန်တော်ဟိုမရခဲ့ကြဘူးပေါ့နော်အကုန်လုံးကိုပစံကိုစိုက်တယ်နောက်ပြီးတော့ဆရာတွေကလည်းကိုကကိုလေ့လာမှုနဲ့ကိုဘသာကိုလေ့လာပြီးတော့ကိုကကိုသင်ကြတာအားလုံးကလည်းနိုင်ငံရေးသိပ္ပံကိုအရန်စိတ်ဝင်စားကြတဲ့လူတွေဆိုတော့ကိုကကိုလေ့လာထားကြရတယ်အများကြီးပဲလीအဲ့တော့ဟိုကိုကိုတိုင်သင်ရတယ်ဗျာဘာလို့ဆိုဆရာငါ့ဘုပစံလည်းကျွန်တော်မတက်နိုင်ဘူးနောက်ပြီးတော့အဲ့တုန်းကတော့ဒီကိုထုံးမြအောင်တို့ဘာလို့သူတို့ဆရာလည်းနည်းနည်းပါဟိုအကူအညီရတာပေါ့နော်ဒီအခန်းငါ့ဘုဘာအောင်ကြလို့အဲ့သူတို့ personal ကူညီတာရှိတယ်အကုန်လုံးကို့ဘက်သားကိုစပြီးထူထောင်ခဲ့ကြတာပ
ါကို့ဘက်ကိုလေးလာရဲဆိုတာကကို့ဘက်ကိုထောင်ထဲမှာပဲလေးလာကြတာလားပြင်ပမှာလေးလာရဲတက်ပညာရောရှိလား
ထောင်ထဲမှာဆိုတာ
ဆိုလွယ်ကကျောင်းနဲ့အသေးချာနိုင်ငံသိပ္ပံကိုတက်ခဲ့ကြတာလေလူတွေရောပါလား
ကျောင်းနိုင်ငံသိပ္ပံကိုသေချာတက်ခဲ့ရတဲ့လူကတော့တယောက်နှစ်ယောက်လောက်ပဲပါမှာဗျာဥမာကျွန်တော်တို့ကကိုစိုးမြောင်ဆိုရင်ဒါ science po ကအပြင်သစ်ကနေပြီးတော့ political science နဲ့ master ရတယ်ကျွန်တော်ကဒီ LSE ကနေ political theory နဲ့ master ရတယ်ဒီလောက်ပဲကျန်တဲ့လူတွေကတော့ကို့ဘက်သားကို study လောက်ရတာခင်ဗျ။ဟု
တ်ကဲ့။အဲ့တော့ကျောင်းသားတွေနဲ့ပတ်သက်လို့မေးချင်ပါတယ်။ကျောင်းသားတွေကိုဘယ်လိုရွေးချယ်တာလဲ။ကျောင်းသားတွေကနိုင်ငံရေးဖီးတွေရပါလား။နိုင်ငံရေးလုပ်ငန်းတွေရဲ့တက်ကြွတဲ့လှုပ်ရှားသူတွေပဲလား။
ကျောင်းဆဆဖွင့်ခြင်းတော့ကတော့ကျွန်တော်တို့ကနည်းနည်းအဲ့တော့တိတ်လည်းမပွင့်လန်းသေးတော့နည်းနည်းကိုနီးစက်ရတွေပဲဆိုတော့များသောအားဖြင့်တက်ကြွလှုပ်ရှားသူတွေများပါတယ်။ဒါပေမဲ့နောက်ပိုင်းကျတော့ကျွန်တော်တို့ကအကုန်လုံး open ပါ။ဒီတက်ကြွလှုပ်ရှားတဲ့သူတွေရောဒီ NLD တို့ဘာလို့ဒီနိုင်ငံရေးပါတီတွေအကုန်လုံးရောကျွန်တော်တို့ကတင်တဲ့အစ်တခါဖွင့်မယ်ဆိုတိုင်းကျွန်တော်တို့သူတို့အဲ့ application form တွေပေါ့နော်ကျောင်းလျှောက်လာပုံစံတွေကျွန်တော်ပို့ပေးပါတယ်ဟို background ဘောင်းဆိုပေါ့နော်ဒီအားလုံး open to all ပဲပေါ့ဒီ civil society တွေကလူတွေလည်းရှိတယ်တာမန်ဒီနိုင်ငံရေးသိပ္ပံအောင်စိတ်ဝင်စားအောင်တတ်တဲ့ဒါတတ်ချင်တဲ့သူတွေကိုလည်းကျွန်တော်တို့ကလက်ခံပါတယ်ဟုတ
်ကဲ့လူငယ်တွေရဲ့ဒီနိုင်ငံရေးသိပ္ပံနဲ့ပတ်သက်လို့စိတ်ဝင်စားမှုဘယ်လိုရှိလဲ
အဲလူငယ်တွေနိုင်ငံရေးသိပ္ပံတော်တော်စိတ်ဝင်စားလာကြတယ်ခင်ဗျာဘာဖြစ်လို့ဆိုတော့သူတို့တခြားလုံးမှာနိုင်ငံရေးသိပ္ပံဆိုတာဘာမှလုံးဝမသိခဲ့ရအောင်ခုနပြောသလိုသင်တန်းဆိုတာလည်းဒီကျောင်းမှာတက္ကသိုလ်တွေမှာလည်းနိုင်ငံရေးသိပ္ပံဌာနဆိုတာလုံးဝမရှိခဲ့ကြဘူးအဲ့တော့လုံးဝမသိခဲ့ကြဘူးနောက်ပြီးတော့ပွင့်လင်းလာတဲ့အချိန်မှာလည်းဒီလို channel တွေဘာတွေမှာလည်းဒီနိုင်ငံရေးအကြောင်းတွေကပုံပုံလင်းလင်းရေးလာကြပြောလာကြဆိုတော့ဒါတွေကိုဖတ်ပြီးတော့လည်းပို့ပြီးတော့သူတို့ရဲ့အာရုံတွေကိုပို့ပြီးတော့နှိုးဆွကြတဲ့ခါကျတော့ဟိုဘာပြောနိုင်ငံရေးသိပ္ပံကိုပို့စိတ်ဝင်စားလာကြတယ်တော်တော်ကြီးကိုစိတ်ဝင်စားလာတွေ့ရတယ်ခင်ဗျ
အခုနကပြောလို့တက္ကသိုလ်ကျောင်းတွေမှာလည်းနိုင်ငံရေးသိပ္ပံမရှိဘူးဒီမှာပဲသင်ပေးတဲ့ခါကျတော့ဒီမှာသွားပြီးတော့ gap ဖြစ်တာမျိုးတော့ကြုံဘူးလားဥပမာဆိုတာတက်လာတဲ့ကျောင်းသားတွေကလိုက်ဖို့ဒီသင်ရိုးညှို့နှက်နေနဲ့လိုက်ဖို့လိုက်မိဖို့အခြေအနေပေါ့အ
ဲ့ဒီအခက်ခဲတော့တော်တော်လေးရှိတယ်ဗျာဘာလို့ဆိုတော့အခုနကပြောသလိုဘယ်မှမမသင်ခဲ့ရဘူးဗျာနောက်ပြီးတော့ဒီမှာလည်းဘယ်မှမသင်ခဲ့ရအောင်နောက်တက္ကသိုလ်တွေမှာလည်းအဲ့လိုဌာနတွေမရှိတော့နိုင်ငံရေးသိပ္ပံနဲ့ပတ်သက်ပြီးတော့ academic paper လိုဟာမျိုးဆန်းဆန်းဒီမှာကမရှိသလောက်ပဲဗျာနိုင်ငံရေးသိပ္ပံနဲ့အဲ့တော့လူတွေကစနစ်တကျတိဖို့တက်ဖို့ဆိုတာမဖြစ်နိုင်ဘူးမဖြစ်နိုင်တော့တချို့ ဒီဥဒီကျွန်တော်ဒီနေ့စဖွင့်နေဒီ advanced course မှာဆိုလို့ချင်းဒီ professor လာတော့ဆိုရင်ဒါတော်တော်လေးကိုခက်ခဲဖြစ်တယ်။ तू อ่ะဟိုမှာသင်ရိုးညနှောင်းကိုနည်းနည်းလေးဟို adapt လုပ်ပြီးတော့ तू သင်တာပဲ။ဒါပေမဲ့တချို့ဟာတွေမှာဒီမှာလုံးဝမကြားဘူးတဲ့ concept တွေသဘောထားတွေပါသဘောတရားတွေပါလာတယ်ပေါ့နော်။အဲ့လိုလေးတော့တွေ့ရတယ်ခင်ဗျ။အ
ဲ့တော့လက်ရှိကိုမြတ်သူတို့ YSPS လုပ်နေတဲ့သင်ရိုးညွှန်ကြားပေါ့နော်။သင်ကြားရေးပုံစံကရောဘယ်လိုပုံစံမျိုးနဲ့သွားနေလဲ။
သင်ရိုးညွှန်တာတော့ပရမတော့ကျွန်တော်ကဒီအခုနပြောသလိုဟိုဒီက political science ကိုဘာမှမသိတဲ့လူတွေဒါမှမဟုတ်ရှင်လည်းနည်းနည်းဟိုစိတ်စနစ်တကျမတက်ထားတဲ့လူတွေအတွက်ကြတော့နည်းနည်းသူတို့အတွက်လွယ်ကူမဲ့သင်ရိုးညွှန်တာကိုကျွန်တော်တို့ကဟိုရှာတယ်ပေါ့နော်အဲ့မှာကျွန်တော်တို့အရင်တော့သုံးတာတော့ဒီ fellowship လေးရဲ့ power and choice ဆိုတဲ့စာအုပ်လေးကိုအခြေခံပြီးတင်တာလွယ်လွယ်ကူကူနဲ့ပေါ့နော်ဒီအခြေခံအချက်လက်တွေနိုင်ငံသိပ္ပံရဲ့အခြေခံအချက်လက်တွေလွယ်လွယ်ကူကူနဲ့သူတို့လိုနားလေလွယ်တဲ့အော်အခြေခံပြီးတော့မှကျွန်တော်တင်တယ်အခုဒီ diploma course မှာတော့နည်းနည်း advance ပို့ဖြစ်တာပါဗျာကျွန်တော်လည်းဒီ LSC တက်တော့ဒီ LSC course တွေမှာ enroll လုပ်ပြီးတော့မှတချို့ curriculum တွေကိုလည်းကျွန်တော်တို့ကအဲ့မှာကြည့်ပြီးတော့မှဒီဗမာပြည်အနေထားနဲ့တင်လျော်သလောက်ကိုကျွန်တော်တို့ကပြုပြင်ပြောင်းလဲပြီးတော့မှတင်နေတာတွေရှိပါတယ
်တင်ကြားရေးပုံစံအောင်ဘယ်လိုသွားလဲကွာ
တင်ကြားရေးပုံစံကတော့ဒီနိုင်ငံတော်လက်ထူတွေနဲ့ပြောမှဆိုရင်တော့ seminar မျိုးဟာမျိုးပေါ့ဗျာပရမတဏ္ဍာရီကျော်ကလက်ချပေးမယ်နောက်ပိုင်းကျန်တဲ့ဒီတဏ္ဍာရီသို့မဟုတ်နိုင်ခွက်လောက်က discussion ပေါ့အဲ့တော့ဆရာကပရမလက်ချာရိုက်မယ်လက်ချာရိုက်တဲ့ခါမှာနားမလည်တာရှိရင်လက်ချာရိုက်နေလို့မှမေးလို့ရတယ်ပြီးွားလို့ရှိရင်ကိုယ်သဘောတူတာတွေမတူတာတွေအကုန်လုံးလွတ်လပ်ပွင့်လင်းစွာဟိုမေးဟိုဆွေးနွေးဖလှယ်လို့ရတယ်ကျောင်းသားအချင်းချင်းမှာအဲ့ဒီခါမှာကျွန်တော်တို့ဦးစားကျွန်တော်တို့ဖန်တီးထားတဲ့ပတ်ဝန်းကျင်ရတော့ဗျာအားလုံးကဘယ်သူရဲ့မေးခွန်းတော်လည်းကောင်းဘယ်သူရဲ့မှတ်ချက်တော်လည်းကောင်းဘယ်ဟာမှမှားတယ်ဆိုတာမရှိဘူးဆိုတဲ့အခြေခံပုံမှာကျွန်တော်တို့ကဒီကျောင်းရဲ့ပတ်ဝန်းကျင်ကိုကျွန်တော်ဖန်တီးတာပါကျွန်တော်တို့တိုင်းပြည်မှာတချို့ကတော့နည်းနည်းရှိုးရှက်နေဖြစ်တာပါဗျာဟိုငါပြောလိုက်ရင်လူကြီးဆရာများဖြစ်မလားငါ knowledge နည်းတော့လူတွေကမှားတယ်ပြောမလားဒီပညာရေးပိုင်းဆိုင်မှာမှားတယ်ဆိုတာလူအုံနောက်ကထွက်လာတဲ့ဟာမှားတယ်လို့ကျွန်တော်တို့ဒီနေရာမှာလုံးဝဟိုဘယ်လိုအခြေအနေမျိုးမှာမှအဖြစ်မခံပါဘူးအားလုံးကိုလေးလေးစားစားနဲ့လေးလေးနက်နက်ဆရာလည်းပြန်ပြီးဖြေရှင်းတယ်ဟိုမသိတာချင်းမေးတယ်ဒီဆွေးနွေးတဲ့ခါမှာလည်းဒီပတ်ဝန်းကျင်ကိုကျွန်တော်တို့တေချဖန်တီးပေးတာပါ
โอเคခုနောက်ပိုင်းအချိန်မှာမြန်မာနိုင်ငံမှာကျွန်တော်သတိထားမိလောက်ဒီနိုင်ငံရေးသိပ္ပံတို့ဖွံ့ဖြိုးရေးတို့တင် जा ပြီးနေတဲ့သင်တန်းကျောင်းတွေတွေ့ရပါတယ်တော်တော်များတချို့တော်တော်များတွေ့ရပါတယ်ဥပမာတချို့ foundation တွေကလုပ်တယ်တချို့ဖွဲ့စည်းတွေကလုပ်တယ်အဲ့တော့ဒီဖွဲ့စည်းတွေရဲ့နောက်ခံနိုင်ငံရေး background တွေရှိကြတာ哦ရှိကြတော့အခု YSPS ကရောဘယ်လိုနောက်ခံမျိုးနဲ့ဘယ်လိုတင် जा တဲ့အနေအထားရှိလဲ
ကျွန်တော်တို့ကဗျဒီနိုင်ငံရေးသိပ္ပံကိုပညာရေးဆန်ဆန်ဘာအစွဲလမ်းမှာတော့လကောင်းဘယ်လိုဒီကိုတန်ရတန်ရအောင်ဆွဲပြီးတော့တင်တာမျိုးဆိုတော့လောကအဲ့လိုမျိုးကျွန်တော်လုံးဝလက်မခံပါဘူးဗျပညာရဲ့ဆန်ဆန်เนาะသူတန်တန်ရှင်ရှင်ဒီပညာရဲ့ကိုမျှဝေဖို့ဆိုပြီးတော့အားလုံးကအဲ့စိတ်ကူးမှာတစ်ထပ်တည်းတူကြပါတယ်ဘာလို့ဆိုတော့ဒီလိုတင်မေးမှသာလျှင်တကယ်လို့ဟို open ပေါ့เนาะအားလုံးက open လည်းဖြစ်မယ်ဘလို့ဘောင်ကတ်တထားမှုမှမရှိဘဲနဲ့ဟိုကိုပိုင်အတွေးခေါ်နေချင်းချင်းသုံးသက်ပြီးတော့မှအရန်လွတ်လပ်တဲ့ဒီတင်ရုံညွန်းနံပြီးလို့ရှိရင်လုံးဝဘက်လိုက်မှုအစွဲလမ်းမရှိတဲ့တင်ယုံညွန်းတဲ့မျိုးဖြစ်အောင်ကျွန်တော်တို့ကဦးစားပေးပါတယ်ဘလို့ကျွန်တော်တို့မှာကြိုတင်ရည်ရွယ်ထားတဲ့ဘယ်ထရန်ကိုဦးစားပေးတင်မယ်ဆိုတာမျိုးမရှိဘူးဥပမာဆိုရရင်ဗျာဒီ democratization မှာဆိုရင်တချို့ကဒီ development ဦးစားပေးပြီးတင်မယ်ဗျာကျွန်တော်တို့ကတော့မဟုတ်ဘူးဒီမှာဒီ democratization နဲ့ပတ်သက်လာလို့ရှိရင်ဒီ modernization theory approach ရှိမယ်ဒါမှမဟုတ်ရှင်တဲ့ historical sociology approach ရှိမယ်ဒါမှမဟုတ်ရှင်တဲ့ဒီ transition နဲ့ပတ်သက်တဲ့approach ရှိမှာပေါ့ဗျာဒီ ALE တွေအချင်းချင်းမှာ ALE pack တွေလုပ်ပြီးတော့သွားတဲ့ transition တွေရှိတယ်အဲ့တော့အဲ့ဒီမှာနိုင်ငံတကာမှာရှိတဲ့ theory တွေဘာရှိလဲဆိုတော့ကျွန်တော်တို့ကအားလုံးချပစ်လိုက်တာသူတို့ဘာသာသူတို့သုံးသပ်ပါစေသူတို့ဘာသာသူတို့ဒီမမာပြီးအခြေအနေကဘယ်လိုအခြေအနေတွေရှိလဲဆိုတော့သူတို့ဘာသာသူတို့ဒီအခန်းထဲမှာလည်းသူတို့တယောက်တယောက်လွတ်လွတ်လပ်လပ်ဖလှယ်ခွင့်ရှိတယ်နောက်သူတို့ဘာသာသူတို့လွတ်လပ်စွာဆိုတာယုံကြည်ခွင့်ရှိတယ်ဒီတင်ရိုးတွေနဲ့ပတ်သက်လာ
အဲ့တော့ဒီကျောင်းထွက်ဒီကျောင်းကထွက်လာတဲ့ကျောင်းသားတွေရဲ့ရည်သွေးနဲ့ပတ်သက်လို့ပေါ့ကိုမြတ်သူဘယ်လိုအကဲဖြတ်မိလဲကျင်းအားရမှုရှိလားလူရမယ်လို့ထင်သေးလား
အင်းလောလောဆယ်တော့ကျွန်တော်တို့ဒီ2လ3လပဲဆိုတော့တိတ်အများကြီးတော့မပေးနိုင်သေးဘူးပေါ့ဗျာဒါပေမဲ့လည်းအတိုင်းအတာတစ်ခုဆိုတော့ကျွန်တော်တို့ကျင်းတဲ့လို့ပြောလို့ရပါတယ်ဘာလို့ဆိုတော့တချို့ចောင်းသားတွေဆိုရင်သူတို့သက်ဆိုင်ရာចောင်းတွေမှာចောင်းသားသမဂ္ဂမှာခေါင်းဆောင်တွေဖြစ်လာတယ်ပါတီမှာဆိုလို့ရှိရင်လူငယ်တွေမှာနည်းနည်းလေး CEO အားကောင်းလာပြီးတော့ခေါင်းဆောင်နည်းနည်းလူငယ်ခေါင်းဆောင်လေးတွေဖြစ်လာတာတွေတွေ့ရတယ်ဘာဖြစ်လို့ဆိုတော့ဒီမှာနိုင်ငံသိပ္ပံကိုသူတို့တေချဟိုအခြေခံတွေကိုသိလာတဲ့ခါကျတော့သူတို့အဓိကတော့ဗျာသူတို့စီယုံတဲ့ခါမှာဖြစ်ဟောပြောတဲ့ခါမှာဖြစ်ဖြစ်ဒါတွေကသူတို့တွေကိုတကယ်ကိုဒီ asset တွေပါပဲ
ဟုတ်ကဲ့နောက်တစ်ခုအခု YSPS အနေနဲ့အခုရက်တီနေရဲ့နေရာမှာတခြားဒီ ပြင်ပတက္ကသိုလ်ကောလိပ်တွေနဲ့ချိတ်ဆက်မှုရောရှိပါလား။ဥပမာမြန်မာပြည်မှာဖြစ်ဖြစ်တခြားနိုင်ငံတကာကပဲဖြစ်ဖြစ်ပေါ့။
ဗမာပြည်မှာတော့မရှိဘူးခင်ဗျ။နောက်ပြီးတော့ဟိုဗမာပြည်မှာမရှိဘူးဆိုတာလည်းဒီမှာလည်းနိုင်ငံသိပ္ပံနဲ့ပတ်သက်တဲ့ဘယ်ဌာနမှလည်းမရှိပါဘူး။နိုင်ငံတကာမှာတော့တချို့ professor တွေနဲ့ကျွန်တော်တို့ကဟိုချိတ်ဆက်ပြီးလုပ်တာတွေရှိတယ်။ဒါပေမဲ့တက္ကသိုလ်ချင်းအဲ့လိုချိတ်တဲ့အနေထားတော့မရောက်သေးဘူး။ဒါပေမဲ့ကျွန်တော်တို့အဲ့ဒါကိုရောက်အောင်ကျွန်တော်တို့စူးစမ်းနေပါတယ်ခင်ဗျ။ဥပမာဒီ professor Christian Stoke လို့မျိုး University of Oslo ကဒါသူတို့ဆိုလို့ရှိရင်ဒါသူဆိုရင်ဒီကဒီအခုလက်ရှိ diploma course မှာဆိုလို့ရှိရင်သူတို့ဒီ one course ကိုသူဒီမှာလက်ချ10ရက်လာပေးသွားတယ်ပေါ့နော်အဲ့လိုဒီလိုပုံကိုရေးရဟိုဒီမှာလာပြီးတော့ချိတ်ဆက်ပြီးသင်ကြားပေးနေတာရှိပါတယ်ဒါကျွန်တော်တို့ရဲ့ idea ကလည်းဟိုရှင်းရှင်းပြောလို့ရှိရင်ကျွန်တော်တို့ဒီဟို funding ပါညာလဲအဲ့လောက်ကြီးမတောင့်တင်းတော့ဆရာတွေငားနိုင်တဲ့အနေအထားမရှိဘူးဒါပေမဲ့ကျွန်တော်မှာအတိအကျွမ်းရှိတယ်ဗျာကျွန်တော်တို့ရဲ့ contact တွေရှိတယ်ကျွန်တော်တို့အဲ့လိုလူတွေကိုကျွန်တော်တို့က channel လုပ်ပေးတာပေါ့ဒီကလူတွေသူတို့တွေရဲ့ resource တွေကိုသူတို့တွေဟိုချင်းကခွင့်ရအောင်ဒီပညာတွေကိုဒီလူငယ်တွေကိုရအောင်ကျွန်တော်တို့ကဂျားတွေကနေပြီးတော့မှအဲ့လို channel လုပ်ပေးပြီးတော့မှဒီပညာတွေရအောင်စူးစမ်းနေတာရှိပါတယ်
အဲ့တော့အခု YSPS လေပတ်နေတဲ့ဘန်နာကြီးနဲ့ပတ်သက်လို့ဒီဟိုနေရာမုံငွေနဲ့ပတ်သက်လို့ဘယ်လိုရှိလဲဘယ်အကူအညီတွေယူထားတာရှိပါလဲ
အဲကျွန်တော်တို့ဒီ MD project ဆိုပြီးတော့ဒီ Bridge Council နဲ့အဲချက်ပြီးတော့မှကျွန်တော်တို့တချို့ funding ယူတာရှိပါတယ်နောက် National Endowment for Democracy ကနေကျွန်တော်တို့ funding ယူတာတွေရှိပါတယ်ဒါပေမဲ့ကျွန်တော်တို့ကကျွန်တော်တို့လုတ်ချင်တဲ့ program ပဲကျွန်တော်တို့ပြည်သူတွေကိုကျွန်တော်တို့ပေးချင်တဲ့အရာကျွန်တော်တို့လုတ်ချင်တဲ့ဒီတိုင်းမျိုးနဲ့ကိုက်တဲ့အားတွေပဲကျွန်တော်တို့ဥစားပေးပြီးတော့ဖော်ဆောင်ပါလေ
ဟုတ်ကဲ့နောက်တစ်ခုကတော့အခုကိုမြတ်သူတို့စာဖွင့်တာ2017ကစလောက်မယ်ထင်ပါတယ်အဲ့တော့ဒီနောက်ပိုင်းမှာမြန်မာနိုင်ငံပြည်စုံတရာတော့ဖွင့်လင်းလာတဲ့အနေအထားတော့ရှိတာပါเนาะတခြားအခက်ခဲတွေအကန့်အသတ်တွေအထူးဖြင့်အာဏာပိုင်တွေဘက်ကဖိအားပေးတာမျိုးတွေရောကြုံရဘူးလားအခုနောက်ပိုင်းမှာ
ရှိရပြအာနာပိုင်တွေကဟိုတိုက်ရိုက်ဖိအားပေးတာတော့မရှိဘူးဒါပေမဲ့သူတို့ကဒီနိုင်ငံသိပ္ပံဆိုတော့သူတို့ဆိုရင်ဒီမှာတချို့လဲအာနာပိုင်တွေလာမေးတာရှိတယ်ကျွန်တော်တို့ကလည်းဖိတ်ခေါ်ပါတယ်ဒီမှာသိကျင်တာရှိရင်လာမေးဘာမှလျှို့ဝှက်လုပ်နေတာမရှိဘူးကျွန်တော်တို့ကပညာရဲ့ဆန်ဆန်နိုင်ငံသိပ္ပံတွေသင်ကြားပေးတာဒါပေမဲ့ဒီနိုင်ငံသိပ္ပံဆိုတဲ့သကလုံးကိုဖြုတ်ခိုင်းတဲ့ဒီအာနာပိုင်အဖွဲ့အစည်းတွေလည်းရှိတယ်ဗျဟုတ်ဆိုသူတို့အဲ့ဒီဟာကိုတစ်ခါမှမကြောက်ဘူးဗျဒီမှာနိုင်ငံသိပ္ပံသင်တယ်ဆိုတော့အဲ့တော့ဒီဟာကိုသူတို့နည်းနည်းဆိုးရင်တာရှိတယ်နောက်တစ်ခုကတော့ဟိုဒီ indirectly ဖိအားပေးတာတွေရှိမရှိတော့ကျွန်တော်အတက်အတော့မပြောနိုင်ဘူးဒါပေမဲ့တချို့ဘာအခက်ခဲကြုံလဲဆိုကျွန်တော်တို့တစ်နှစ်လောက်ငားပြီးကျွန်တော်တို့အဲ့နေရာတွေကဟိုဆက်ငားဖို့မလွယ်တော့တဲ့အခက်ခဲရတော့အများနဲ့ကြုံတယ်ဗျဒါကြောင့်မို့ကျွန်တော်တို့နေရာတွေခဏခဏပြောင်းရတယ်အခုလာမဲ့မေလမှာဆိုလဲကျွန်တော်ထပ်ပြောင်းအောင်ပါဒါဟိုနောက်ကမှဘာတွေရှိလဲဆိုကျွန်တော်တို့တက်အတော့မသိဘူးဒါပေမဲ့ဒီလိုအခက်ခဲတွေတော့ကျွန်တော်ကြုံတွေ့ရတာရှိတယ
်အခုလုံနေရာနဲ့ပတ်သက်လို့ကောကိုဘယ်လောက်ထိကျင်တဲ့အားရမှုရှိလဲအခုចောင်းလေပတ်မှုចောင်းသွားနေရာနဲ့ပတ်သက်လို့ရှေ့ရေးနဲ့ပတ်သက်လို့ပေါ့ဘယ်လောက်ထိညှော်မှန်းထားလဲကျင်းအားရမှုရှိရလားပြီးသွားတဲ့ကာလပေါ့
ဟုတ်ကဲ့ကျွန်တော်တို့တော်တော်ကြီးဒီကျွန်တော်တို့အားလုံးဟာတက်ညီတက်ညီလှုပ်လှုပ်တဲ့အပေါ်မှာတော့တော်တော်လေးအားရမှုတော့ရှိပါတယ်ဒါပေမဲ့အခုနပြောစလို့ပေါ့နော်ကျွန်တော်တို့ဖြစ်ချင်တဲ့ရေမန်းချံဘန်းနာကိုရဖို့အတွက်ကတော့စင်ကုန်မှုတွေတော့ရှိသေးတာပေါ့ဗျာဘန်းနာရေးအခက်ခဲရအစဒီ resource person တွေရဲ့အခက်ခဲတွေအစပေါ့နော်နိုင်ငံကအတိမတ်ပြုတဲ့ institution level တစ်ခုဖြစ်အောင်တော့ကျွန်တော်တို့အတက်နိုင်ဆုံးစူးစမ်းနေတယ်အောင်မြင်မလားမအောင်မြင်မလားဆိုတာတော့ကျွန်တော်စောင့်ကြည့်ရမှာပေါ့ဗျာ
ဟုတ်ကဲ့ကိုမြတ်ကြီးကျေးဇူးပါဒီလို
ဖြစ်ပါဟုတ်ကဲ့ပါကျေးဇူးတင်ပါ
မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်မှာရှင်တနင်္လာနေ့နနက်ခင်း VOE မြန်မာပိုင်းအစီအစဉ်တွေကိုထုတ်လွှင့်နေပါတယ်။မကြခင်မှာတော့ဒေါ်လာလာတန်းစီစဉ်တင်ဆက်နေတဲ့ American Indian အသုံးနှုန်းများအစီအစဉ်မြန်မာပြည်ကပေးစာများဥစီတူအောင်မြင့်ရဲ့ပြည်ရင်းသုံးသက်ချက်နောက်တစ်ခါတက်ကြီးစကားအစီအစဉ်တွေကိုလည်းနားဆင်ရမှာပါရှင်။ VOE မြန်မာပိုင်းအစီအစဉ်ကိုကျမတို့မြန်မာစံတော်ချိန်မနက်6:00ကနေ9:00ထိထုတ်လွှင့်နေပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်